ဆရာနာသိမှုကိုစန့်ကျင်တဲ့ဒီကံကဆနာပြပွဲတွေပြင်းထန်ဖြစ်ခဲ့တဲ့ရန်ကုန်မြို့နေရာတော်မြတ်များမှာဆနာပြတဲ့သူတွေချထားတဲ့လမ်းဘော့ကအတားအဆီးတွေကိုစစ်တပ်နဲ့ရဲကဒီနေ့မှလိုက်ပြီးဖြိုဖျက်မိရှို့သလိုပြစ်ခတ်တာတွေလည်းရှိခဲ့ပါတယ်။ဒီရန်ကုန်ဘက်ကအခြေအနေတွေကိုတော့မတ်ခင်ဖြူတွေကပြောပြနေမှာဖြစ်ပါတယ်နော်
။မြို့နယ်တချို့ကိုဆေးရုံချုပ်ရေးနယ်မြေအဖြစ်စဉ်းစားခံထားတဲ့ရန်ကုန်တိုင်းအတွင်းမှာတော့အာဏာရှင်စန့်ကျင်ရေးလှုပ်ရှားမှုကိုပုံစံမျိုးစုံနဲ့ဆက်ပြီးလုပ်နေကြပါတယ်။ဒီကနေ့မှာတော့ဆေးရုံချုပ်ရေးဆောင်စီရဲ့လုံခြုံရေးတပ်တွေကနေရာတော်များမှာဒုရုကချထားတဲ့နန်းပေါ်ဟန်တာတွေကိုလိုက်လံဖြိုဖျက်တာမိရှို့ဖျက်ဆီးတာတွေလုပ်ခဲ့ပါတယ်။မနေ့အစောပိုင်းကစလို့ရန်ကုန်မြို့မယန်းကုန်းမြို့နယ်ကသမိုင်းကုန်းတရားပေါ်မှာလှိုင်မျိုးနယ်အနီးကဗညင်းလောင်လမ်းမပေါ်ရန်ကင်းမြို့နယ်တစ္ဆာလမ်းတငန်းချုံလေးရောင်ကန်လမ်းတောင်ဥက္ကလာရတနာလမ်းပေါ်နဲ့တာမွေစင်းနာနဲ့ကြောင်မြောင်သတိပဋ္ဌာန်လမ်းနာတွေမှာရှိတဲ့လူရောလုံးကြုံရင်အထွက်လောက်ထားတဲ့အထားစီတွေကိုရှင်းလင်းထုတ်ပြခဲ့ကြတာဖြစ်ပါတယ
်အဲ့တော့ဒါကလည်းတရားဖော်လို့ပြပါမယ်။ဒီလိုရပါလား၊ဒါလား။အားရပါပါဗျာ။အားရတော့ဆောင်နေတယ်။အားရပါပါဗျာ။
လမ်းပေါ်ကအဟန့်တားတွေကိုဖြူခဲ့တဲ့အပြင်အတန်ပုံးတွေနဲ့ပြစ်ခတ်တာတွေလည်းရှိခဲ့တယ်လို့ဒေသခံတွေကပြောပါတယ်။အဲ့ဒီမှာလမ်းတော်လမ်းလာနဲ့ရက်ကွက်နေပြည်သူတချို့ကိုခေါ်ဆောင်တာ၊အိမ်စီးကားတချို့ကိုကြားပြီးလူတွေကိုဆင်းခိုင်းပြီးအတားအဆီးတွေကိုဖယ်ခိုင်းတာ၊အမိုက်တွေကိုတင်ခိုင်းတာ၊နောက်တဲ့အိတ်တွေကိုဖယ်ခိုင်းတာတွေလည်းလုပ်ခဲ့ကြတယ်လို့ကိုယ်တိုင်ကြုံတွေ့ခဲ့ရတဲ့သူတူကပြောပါတယ်
ကျွန်တော်တို့ကပြောတာတော့တရားပဲဒါပေမဲ့နောက်မှာတခြားရေးဖြစ်လမ်းဘက်ကတော့ဒီချင်းနိုင်ရောတာတခြားရေးလမ်းတခြားလည်းဆောင်ရေးဖြစ်တော့တခြားကလည်းရှိတယ်တော့ကျွန်တော်တင်းချက်ပြီးရစံပြီးတာတယ်ဟုတ်လားကာကာကဆက်ပါတော့ငေလောက်ချတာတခြားကတော့ဖုန်းနဲ့ဆက်လို့ရတယ်ကျွန်တော်အနောက်မြို့နယ်ဆုံးပြီးတခါတည်းအောင်ပြောပါတော့အင်ဂျင်မှာဟိုရေးတော့ကအဲ့လိုပြင်မလို့လို့ပါလို့ကျွန်တော်လမ်းတိုင်လိုက်တော့တွေ့ရတာမဲ့ဒီလည်းမပြီးလိုက်ဘူးကျွန်တော်တို့လည်းမောင်းတော့သွားပြီအဲ့ဒီမှာဆွေးနေလို့ရရှိတယ်ဒီမှာရောက်တော့လမ်းပေါ်လမ်းလာပြီးတော့ကျွန်တော်အရင်လဲတေကားနေအကားနဲ့မရှိနေဘူးဟိုစပရင်းနဲ့ဒီလမ်းရှောင်းနေသွားတာပဲဖြစ်ဖြစ်ဘူးနော်တဲ့တိုင်းမှာလည်းတဲဦးပြောရင်ရိုက်ကန်မှတ်တာဖြစ်တာခက်တာရှိမှာပဲကျွန်တော်တို့ကစားတာမှာတော့ကံကောင်းသွားတ
ယ်ဒါတော့ဒီကနေ့မနက်ပိုင်းမှာရန်ကင်းဆက်နှလုံးတန်းမီးပွိုင်လေးမှာလက်နက်ကန်ထားတဲ့အဖွဲ့တွေဘက်ကတဲအိတ်တွေထည့်ဖို့အတင်းအကျပ်ခိုင်းစီခဲ့တာကိုကိုယ်တိုင်ကြုံခဲ့ရတဲ့တူပြပြခဲ့တာဖြစ်ပါတယ်လက်နက်ကန်အဖွဲ့တွေဟာအစားစီတွေဖယ်ထားတဲ့နေရာအနီးတဝိုင်းတဝင်းစင်ကလူလူတွေကိုဖမ်းဆီးတာတွေရှိခဲ့ပေမဲ့တချို့နေရာမှာတော့အစားစီတွေကိုဖယ်ခိုင်းဖို့ခေါ်ပြီးပြန်လွတ်ခဲ့တာတွေလည်းရှိတယ်လို့ရက်ကွက်နေသူတချို့ကပြောပါတယ်အာဏာရှင်စန့်ကျင်ရေးဆန္ဒပြမှုတွေကိုပြင်းပြင်းထန်ထန်နှိမ်နှင်းခံရပြီးလူအသေးပြောက်အများဆုံးဖြစ်ခဲ့ရတဲ့နေရာဖြစ်တဲ့အဆိုင်ပါရာမြို့နယ်ကိုစေုပ်ချုပ်ရေးကောင်စီဘက်ကစေုပ်ချုပ်ရေးနယ်မြေအဖြစ်နဲ့ကျင်းပပြီးတော့ပြင်းပြင်းထန်ထန်ထိန်းချုပ်ကင်တွယ်နေဆဲဖြစ်တာမို့ပြည်သူတွေမှာပုံအောင်နေကြတယ်လို့လည်းဒေသခံတဦးကပြောပါတယ
်ဒီနေ့တော့လိုင်းကမှငြင်းငြင်းကြံ့ကြံ့မယ်လို့ဘာမှမရှိဘူးလမ်းတွေလည်းပြန်ပွင့်နေပြီသွားလာတော့ပြန်ရှိနေပြီဒါမှမဟုတ်အရင်ကတော့ဆင်းသွားပြီပေါ့ဗျာတိတိကျကျဒီကျိုးသရဘက်ကတော့ကားအဆယ်ကြီးလောက်တက်သွားပြီသူတို့လိုက်တဲ့နေပြီပေါ့အဲ့တော့ပြည်သူတွေလည်းအရင်လိုမရှိတော့ပါဘူးဗျာသူကသူပုံနေကြပါပြီသူကလည်းဒီပြေးတာနဲ့ရက်ခွက်တွေအဆောင်ကြီးလူနေခန်းတွေလူတွေမရှိကြတော့
ပြီးခဲ့တဲ့မတ်လ15ရက်နေ့ကစလို့စေအုပ်ချုပ်ရေးပြင်ညာထားတဲ့တိုင်းတရာမြို့နယ်အပါဝင်မြို့နယ်6ခုမှာမိမိညာညာပြစ်ခတ်ဖြိုခွင်းမှုတွေလုပ်နေတယ်လို့နေအိမ်တွေထဲအထိလူတွေကိုဝင်ရောက်ဖမ်းဆီးပြီးတဲအိမ်တွေနဲ့အကာရံတွေကိုဖယ်ရှားခိုင်းတာတွေလုပ်ခဲ့တာကြောင့်တိတ်ဆုံးသူတွေကျိုးလာနေတဲ့အပြင်အဲ့ဒီနေရာတွေမှာနေထိုင်နေကြတဲ့ပြည်သူတွေအများစုနေရဆွန့်ခွာထွက်သွားရတဲ့အထိဖြစ်ခဲ့ပါတယ်ဒီကဖြိုခွင်းမှုတွေရှိနေတဲ့ကြားမှာကိုပဲလူလူကတော့အာဏာရှင်ဆန့်ကျင်ရေးလှုပ်ရှားမှုတွေကိုပုံစံမျိုးစုံနဲ့ဆက်ပြီးလှုပ်ဆောင်နေကြပြီးတော့လူမဲ့တပိတ်ဆင်နွှဲတာတွေလည်းရှိလာပါတယ်။ဒီနေ့ဆန္ဒပြပွဲတွေရှိခဲ့တဲ့မြောက်ကလာနဲ့ကြားမှုကြောင်မြောက်ဘက်မှာစစ်တပ်ကတိုက်ခတ်ဖြိုခွင်းတာတွေလုပ်ခဲ့ပါတယ်။ဒဏ်ရာရတဲ့သူတွေရှိပေမဲ့လူအသေးပြောက်တော့မရှိခဲ့ပါဘူး။ဖမ်းဆီးခံရတဲ့သူတွေရှိတယ်လို့ဒေသခံတွေကပြောပြီးနေတယ်။အတိအကျမသိနိုင်တဲ့ဖြစ်နေတယ်လို့လူတွေအချောင်နာမည်နဲ့အစံသုံးခွင့်မပေးနိုင်တဲ့ကြားမှုဒေသခံတူကပြောပါတယ်။ဆန္ဒပြမှုတွေအားကောင်းတဲ့ပါတီကြစံကြောင်းတောက်ကလာနေရာတွေမှာလည်းဆန္ဒပြသူတွေကပုံစံအမျိုးမျိုးနဲ့ဆက်ပြီးတော့ဆန္ဒထုတ်ပေါ်တာတွေရှိနေပါတယ်။ရပ်ပေါင်း55ရက်ကြာပြီဖြစ်တဲ့အာဏာသိမ်းဆန့်ကျင်လှုပ်ရှားမှုကိုစစ်တပ်နဲ့ရဲတပ်ဖွဲ့တွေဘက်ကဖြိုခွင်းလို့နိုင်ငံတော်ဝန်လူနေရာကျော်တည်ဆုံခဲ့ရပြီးလူပေါင်း 2,000 ထက်မနည်းဖမ်းဆီးခံထားရတယ်လို့နိုင်ငံရေးအကြီးအကဲများအကူအညီဆောက်ရှောက်ရေးအသင်း AAPPP ကထုတ်ပြန်ထားပါတယ်ရှင်။
ရန်ကုန်ကဒီနေ့ဆန္ဒပြပွဲနောက်ဆုံးအခြေအနေတွေနဲ့ပတ်သက်ပြီးတော့မခင်ပြည်ပြပြသွားတာဖြစ်ပါတယ်။